GSP လို့ခေါ်တဲ့ကုန်သွယ်မှုဆိုင်ရာအထူးခွင့်ရေးတွေကိုလိုချင်နေဆိုရင်မြန်မာအစိုးရအနေနဲ့လူခွင့်ရေးအခြေအနေတွေတိုးတက်လာအောင်လှုံ့ဆော်တင်တယ်လို့ American ပြည်ထောင်စုအခြေစိုက် US Campaign for Burma အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Jennifer Quickley ကပြောလိုက်ပါတယ်။အပြည့်အစုံကတော့ဆက်သွယ်မေးမြန်းထားတဲ့ Matt Engineer ကတင်ပြပေးမှာပါရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံနဲ့ပတ်သက်ရင်အမေရိကန်ပြည်ထောင်စုရဲ့မူဝါဒဟာအောင်မြင်တယ်လို့အမေရိကန်အစိုးရရောအမေရိကန်လွှတ်တော်အမတ်တချို့ပြောဆိုနေချိန်မှာနိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကနေမြန်မာနိုင်ငံနဲ့ပတ်သက်လို့အကောင်းမြင်ဖို့အချိန်စောနေသေးတယ်လို့ဝေဖန်ထောက်ပြလိုက်ပါတယ်။သမရဦးသိန်းစိန်အစိုးရအနေနဲ့ပြုပြင်ပြောင်းလဲတာတွေဆောင်ရွက်လာတာတွေ့ရတယ်ဆိုပေမဲ့လူမှုအတိုင်းဝိုင်းနေကြမှာအကြမ်းဖက်ပဋိပက္ခတွေကြီးကြီးမားမားရှိနေပြီးဒါတွေကိုအစိုးရဘက်ကထိထိရောက်ရောက်ဖြေရှင်းဆောင်ရွက်နိုင်တာမျိုးမတွေ့ရဘူးလို့လည်းထောက်ပြကြပါရယ်ဒါကြောင့်အမေရိကန်အစိုးရရဲ့မြန်မာနိုင်ငံကို GSP လို့ခေါ်တဲ့ကုန်သွယ်မှုဆိုင်ရာအထူးအခွင့်အရေးတွေပြန်ပေးဖို့စဉ်းစားသုံးသပ်နေတာကိုလူ့အခွင့်အရေးအဖွဲ့တွေကဘာကြောင့်သဘောမတူနိုင်တာလဲလို့ US Campaign for Burma အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Jennifer Quickley ကိုမေးကြည့်ပါရယ်
So the reason that we don't agree with that right now is that we feel as if the US government should
မြန်မာအစိုးရအနေနဲ့လူခွင့်ရေးအခြေအနေတွေတိုးတက်လာအောင်လို့အမေရိကန်အစိုးရကတွန်းအားပေးဖို့လိုပါတယ်။ဒါကြောင့် GSP လို့ခေါ်တဲ့ဒီကုန်သွယ်ရေးအထူးအခွင့်အရေးပေးဖို့တောင်းဆိုတာကိုကျမတို့သဘောမတူတာပါ။မြန်မာနိုင်ငံမှာကလေးလူသားခိုင်းစေမှုအလုပ်သမားအခွင့်အရေးချိုးဖောက်ခံရတာအတင်းအဓမ္မအလုပ်စေခိုင်းတာအထူးသဖြင့်မြေယာသိမ်းခံရတဲ့အခြေအနေတွေကိုမြန်မာအစိုးရကတားမြစ်ကာကွယ်ပေးဖို့အတွက်အမေရိကန်အစိုးရအနေနဲ့ပြောဖို့ကျမတို့ကတောင်းဆိုထားပြီးသားဖြစ်ပါတယ်။အမေရိကန်ဘက်ကမြန်မာအစိုးရကိုကုန်သွယ်ရေးခံစား권အများပြပေးထားပြီးသားလည်းဖြစ်ပါတယ်
။သူကိုယ်တိုင်လည်းအမေရိကန်အောက်လွှတ်တော်မှကြာတာပြည်နှစ်ကကျင်းပတဲ့မြန်မာအရေးကြားနာပွဲမှာကိုယ်တိုင်တက်ရောက်ထွက်ဆိုခဲ့သူပါ။အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့မြန်မာနိုင်ငံကပို့ကုန်ပစ္စည်း 9,000 လောက်ကိုလည်းအမေရိကန်အစိုးရကအခွန်ကင်းလွတ်ခွင့်ပေးထားပြီးသားဖြစ်တယ်လို့ Jennifer Quickley ကပြောပါတယ်။တစ်ဖက်မှာလည်းဒီမိုကရေစီစနစ်အမှန်တကယ်ပေါ်ထွန်းဖို့ဆိုရင်စီးပွားရေးတိုးတက်အောင်ဆောင်ရွက်ပေးဖို့မရှိမဖြစ်လိုအပ်နေတာပါ။အခုလိုမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အဓိကအထောက်အကူဖြစ်စေတဲ့စီးပွားရေးဆိုင်ရာကိစ္စကိုကန့်ကွက်တာဟာဒီမိုကရေစီရေးကိုရောတကယ်ပဲပံပိုးရာရောက်စီသလားလို့ Jennifer Quickley ကိုမေးကြည့်တော့
And so this is not just saying no trade benefits because the Burmese government is bad. This is saying
မြန်မာအစိုးရကမကောင်းလို့ကုန်သွယ်မှုအခွင့်အရေးမပေးသင့်ဘူးလို့ကျမတို့ကပြောတာမဟုတ်ပါဘူး။ American အစိုးရအနေနဲ့မြန်မာအစိုးရနဲ့ထိတွေ့ဆက်ဆံတာကိုလက်ခံပါတယ်။ဒါမဲ့အဲဒီကနေပြီးတော့ပြုပြင်ပြောင်းလဲရေးတွေအရှိန်ရအောင်လုပ်ဖို့လိုတာပါ။အထူးသဖြင့်ပြည်သူတွေရဲ့မြေယာတွေအတင်းသိမ်းပိုက်ခံရတာကျမတို့မလိုလားပါဘူး။အမေရိကန်ကပေးတဲ့ကုန်သွယ်ရေးအထူးအခွင့်အရေးတွေကိုမြေယာကိုအတင်းသိမ်းယူထားတဲ့သူတွေရဲ့လက်ထဲကိုမထည့်ဘဲနဲ့မြေယာကိုအမှန်တကယ်ပိုင်ဆိုင်တဲ့ပြည်သူတွေကပဲရတင်တာပါ။အမေရိကန်ဆိုရကဒီအခွင့်အရေးကိုမလွှဲတာလို့ပေးချင်တယ်ဆိုရင်တော့မတရားလူယူသိမ်းပိုက်ထားသူတွေကိုမပေးသင့်ဘူးလို့ပဲကျမတို့ကပြောချင်ပါတယ်။ဒါကြောင့်မြန်မာဆိုရနဲ့ဆက်ဆံနေတဲ့နေရာမှာကျမတို့နီလန်းနှမျိုးအသုံးပြုသွားဖို့ရှိပါတယ်။မြန်မာဆိုရအနေနဲ့တကယ်ပဲကုန်သွယ်ရေးအထူးအခွင့်အရေးလိုချင်တယ်ဆိုရင်ဒီအကျိုးရလဒ်ကိုပြည်သူတွေစီကိုတိုက်ရိုက်အကျိုးခံစား권ရနိုင်တဲ့နီလန်းတွေရှာပေးမှဖြစ်မှာပါ
။ဒါဆိုရင်ပေါ့နော်တကယ်လို့ American ဘက်ကမြန်မာနိုင်ငံမှာစီးပွားရေးအရာအကူအညီမပေးဘူးဆိုလို့ရှိရင်တရုတ်ရဲ့လွှမ်းမိုးမှုပိုပြီးကြီးလာမှာရောနိုင်ငံတကာအတိုင်းဝိုင်းနေနဲ့မစိုးရိမ်ဘူးလားရှင
်။ This is a very good question because I think that what Burmese people need to understand
တကယ်ကိုကောင်းနေမေးကွန်းမှာကျမတို့ကစီးပွားရေးကုမ္ပဏီသားဆိုရင်တော့တရုတ်အမေရိကန်ဥရောပဩစတြေးလျပဲဖြစ်ဖြစ်ဘယ်လူမျိုးဘယ်နိုင်ငံသားဆိုတာအကြောင်းမဟုတ်ပါဘူး။ဒီကုမ္ပဏီတွေဟာစီးပွားရေးကျင့်ဝတ်ကိုလိုက်နာတာမျိုးရှိမရှိဆိုတာပဲကြည့်တာပါ။အဓိကပြောချင်တာကတော့ဒီစီကံမလိုက်နာတဲ့တရုတ်ကုမ္ပဏီတွေလို့အမေရိကန်ကုမ္ပဏီတွေလည်းရှိပါတယ်။အရေးကြီးတာကဒီကုမ္ပဏီတွေမြန်မာပြည်သူတွေရဲ့အကျိုးဘလောက်ပူးပေါင်းဆောင်ရွက်နေသလဲ။ပြီးတော့ Crony တွေစစ်တပ်တွေနဲ့ပဲအကျိုးတူပူးပေါင်းလုပ်နေတာလားဆိုတာကြည့်ပါတယ်။ဒါကြောင့်ဒီအမေရိကန်ကုမ္ပဏီတွေယင်းနှိမ့်မြှုပ်နှံတဲ့အခါမှာကျင့်ဝတ်စီကံတွေသတ်မှတ်ပေးဖို့တောင်းဆိုပါတယ်
။ USCB အပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်း26ဖွဲ့ကလည်းအမေရိကန်သမ္မတအိုဘားမားစီကိုအိတ်ဖွင့်ပေးစာပို့ပြီးတော့ GSP လို့ခေါ်တဲ့ကုန်သွယ်မှုဆိုင်ရာအထူးအခွင့်အရေးမြန်မာနိုင်ငံကိုပေးဖို့ကိစ္စကန့်ကွက်ထားကြပါတယ်။တိုင်းပြည်တိဆောက်ရေးလုပ်ငန်းအတွက်ဆိုပြီးတော့ပြည်သူတွေရှိကညီယာရီမတရားသိမ်းယူတဲ့ကိစ္စစီးပွားရေးကုမ္ပဏီတွေကနေအလုပ်သမားအခွင့်အရေးတွေချိုးဖောက်တဲ့ကိစ္စတခါမြန်မာနိုင်ငံမှာလွတ်လပ်စွာဆန္ဒပြခွင့်မရှိဘဲအခုချိန်ထိဆန္ဒပြလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူနေတာတွေကိုလူခွင့်ရေးအဖွဲ့အစည်းတွေကထောက်ပြထားပါတယ်ရှင်။